ပိုလန်နိုင်ငံဝါဆော့မြို့မှာကျင်းပနေတဲ့ရာသီဥတုပြောင်းလဲမှုပြဿနာဆိုင်ရာဆွေးနွေးပွဲမပြီးခင်မှာပဲကုလသမဂ္ဂစီစဉ်ညှိနှိုင်းသူတွေကအခြေခံကြတဲ့သဘောတူညီချက်ကိုအတည်ပြုပေးလိုက်တာကြောင့်ဆွေးနွေးပွဲအစီအစဉ်ပြတ်သွားမယ့်အခြေအနေကိုရှောင်ရှားနိုင်လိုက်ပါတယ်။ဒါဟာကဘာကြီးပူနွေးလာမှုလျှော့ချရေး2015ခုနှစ်အစီအစဉ်အတွက်အခြေခံကြတဲ့သဘောတူညီချက်တစ်ရပ်ကိုအတည်ပြုလိုက်တာလည်းဖြစ်ပါတယ်။ရသရနှစ်ပတ်ကြာအောင်အချိန်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ပြီးမှအခုလိုအတည်ပြုနိုင်တာဖြစ်ပါလေ။ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေကြားမှာဖလှယ်ဓာတ်ငွေထုတ်လွှတ်မှုလျှော့ချဖြတ်တောက်ရေးဆိုင်ရာပမာဏသတ်မှတ်ချက်အတွက်နိုင်ငံပေါင်း190ကျော်ကကိုယ်စားလှယ်တွေတက်ရောက်တဲ့ညီလာခံမှာစနေနေ့ကအခြေခံသဘောတူညီချက်တရချမှတ်ခဲ့တာပါ။အကြီးငယ်အရွယ်အစားမရွေးကမ္ဘာပေါ်ကနိုင်ငံတိုင်းကိုတာဝန်ကိုယူဖို့လိုတယ်။တာဝန်မယူကြရင်ကမ္ဘာကြီးပူနွေးလာစေမယ့်ဖလှယ်ဓာတ်ငွေထုတ်လွှတ်မှုရဲ့ဖြစ်စဉ်ကိုပြောင်းလဲပြစ်နိုင်မှာမဟုတ်ဘူးလို့ရာသီဥတုပြောင်းလဲမှုပြဿနာဆိုင်ရာအမှုဆောင်တွင်ရင်မှု Christiana Figueres ကပြောဆိုပါလိမ့်ဒီသဘောတူညီချက်မှာရာသီဥတုပြောင်းလဲမှုရဲ့ဆိုးကျိုးရလတ်ဒဏ်ခံကြရမယ့်နိုင်ငံတွေအတွက်ဘဏ္ဍာငွေကြေးထောက်ပံ့မှုဆိုင်ရာအခြေလေးပါပါလိမ့်ကုလဆွေးဆက်ညှိနှိုင်းသူတွေကထောက်ပံ့မှုဆိုတဲ့စကားရဲ့အစားတာဝန်ယူပေးရမှုဆိုတဲ့စကားကိုအစားထိုးပြင်ဆင်လိုက်ပြီးတဲ့နောက်မှာမှရှေ့ဆက်ဆွေးနွေးနိုင်ပြီးဆွေးနွေးပွဲကိုလည်းအချိန်တရက်ပိုယူပြီးတော့ကျင်းပခဲ့ရတာဖြစ်ပါလိမ့်ဒီစကလုံးပြင်ဆင်မှုကကာဗွန်ထုတ်လွှတ်မှုဆိုင်ရာအဓိကပြတ်မှတ်နိုင်ငံတွေအတွက်တောင်းဆိုဆောင်ရွက်တဲ့နေရာမှာပို့ပြီးတော့ကျေပြန့်တဲ့အနေအထားတရက်ပေးရတယ်လို့တရုတ်နဲ့အိန္ဒိယနိုင်ငံတွေကပြောဆိုပါတယ်။ကမ္ဘာကြီးပူနွေးလာမှုလျှော့ချရေး2015ခုနှစ်အစီအစဉ်ဟာကြောင်မီးသွေးနဲ့လောင်စာတွေအသုံးပြုမှုကြောင့်ဖလှယ်ဓာတ်ငွေထုတ်လွှတ်မှုလျှော့ချဖို့ကမ္ဘာနိုင်ငံအားလုံးပူးပေါင်းဆောင်ရွက်မယ့်ပထမဆုံးအစီအစဉ်လည်းဖြစ်ပါတယ်။